တရားမဝင်ခိုးဝင်လာတယ်လို့ယူဆရတဲ့မစင်ကားပွဲကလူ22ယောက်ကိုတွေ့ရှိပြီးတော့တာဝန်ရှိသူတွေဘက်ကအထင်သိမ်းခဲ့ပါတယ်။နောက်ပိုင်းစစ်ဆေးချက်အရသူတို့တွေဟာရခိုင်ပြည်နယ်စစ်တွေတက်ကြွပြည်ရွာကဖြစ်ပြီးတော့လူမှုစီးကြရေးဥပဒေနဲ့ညီစုံနေတာကြောင့်စစ်ဆေးနေကြောင်းတိုင်းရဲတပ်ဖွဲ့တာဝန်ရှိသူတွေကပြောပါတယ်။ဒီသတင်းကိုတော့ဗီမာပိုင်းရဲ့သတင်းနောက်ကုမိုးစောကတင်ပြပေးထားပါတယ်ခင်ဗျာ။
ဟုတ်ကဲ့ဒီက20ရင်းနေကရွှေတောင်ရရေစခန်းအပိုင်းပင်နယ်တန်းချီမှာဆက်လေတစည်းမြိုက်တူဒေသခံတွေကတွေ့ရှိပြီးသက်ဆိုင်ရာကိုကြောင်းကြားခဲ့တာကြောင့်စစ်ဆေးထိန်းသိမ်းလိုက်တာဖြစ်ပါတယ်ဒီလိုထိန်းသိမ်းလိုက်တာနဲ့ပတ်သက်ပြီးရွှေတောင်ရရေစခန်းကတာဝန်ရှိသူတူဦးကအခုလိုပြောပါတယ်
ဆရာတက်ကြပြန်တော့ပြောရမှာစမ်းတက်ကနေကျွန်တော်ဒီကိုလာကြတာဒီမှာကြံတင်လာတာပေါ့အဲဒါမဲ့ကျွန်တော်ရှိမှတော့ဒီမှာအင်အားကြီးမရှိကြဘူးပေါ့ပြုံးကြီးကြီးကြီးလိုက်တာနဲ့ဒီမှာလည်းထူရတာပေါ့အဲကျွန်တော်လမ်းကြီးသတင်းပေးကြတာပေါ့ဗျာဒီမှာဒီမျိုးကျွန်တော်အုံဆုံးဘိုင်းနေတာသွားကြတာအဖွဲ့ဆောင်နဲ့ဆိုတော့သွားကြပြီသူ့ကိုကျွန်တော်တောက်လျှောက်ပြီးတော့ဒီမှာရောက်ွက်တက်မှာပေါ့ရောက်ွက်တက်ဆိုရှင်းသွားမျိုးရောက်ွက်တက်ပေါ့ရောက်ွက်တက်မှာကျွန်တော်ထမင်းပေးကြတယ်ဆိုပြီးတော့သူကအဝိဇ္ဇာတွေကပါမလာဘူးလေပါမလာတော့ကျွန်တော်ဝေးပေးလိုက်တယ်အဲဒါတကရောက်ွက်အုံဆုံးကြီးအားစားပြီးတော့ကျွန်တော်ကုညီပေးလိုက်ပြီးတော့ပတင်းကိုပို့လိုက်တာပေါ့အဲ့လိုအဲ့ဒါဟုတ်ကဲ့ကျွန်တော်အားလုံးကတော့ဒီ22ရောက်ပေါ့22ရောက်ကြာကူမှာဆက်ဆုံးလေ
တွားရောက်စစ်ဆေးရမှာနေနေကန်ရဲတပ်ဖွဲ့ရေတပ်ခြေလျင်တပ်နဲ့အုပ်ချုပ်ရေးအဖွဲ့စတာတွေပါဝင်ကြောင်းနဲ့ရန်ကုန်ကိုအသွားမှာကန့်ကွက်လာတာဖြစ်ကြောင်းပြောပါတယ်သူတို့ကိုစစ်ဆေးရမှာတက်ကြွပြင်ရွာကဖြစ်ပြီးလူမှုကြီးကြပ်ရေးဥပဒေနဲ့ညီဆုံးတာကြောင့်စစ်ဆေးနေကြောင်းတိုင်းရဲတပ်ဖွဲ့ကဒူရဲမှုကြီးထွန်းရွှေကပြောပါတယ
်လလုံးတွေတော့အမှုမဖွင့်သေးဘူးလက်တော့တော့လောက်ကဥအုပ်တွေတော့ညီဆုံးမှုတော့ရှိတာလုံးရဆစ်စီလဲပါတော့ခင်ဗျအမှုပုံစံသူတို့လောက်ကဆက်လုပ်နေတယ်လေ
ဒီခိုင်းပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေဟာတတ်မှတ်နေပြီးကျော်လွန်ပြီးကြီးတွားလာခွင့်မရပါဘူးတကယ်တင်ရွာကတာဝန်ရှိသူတဦးကတော့လက်ရှိရွှေတောင်ရံမှာခင်းသိမ်းခံရသူတွေနဲ့ပတ်သက်လို့အခုလိုပြောပါတယ
်ကျွန်တော်တို့ဖမ်းလို့ပြောတယ်ဒီကတော့ကျွန်တော်မသိခဲ့ပါဘယ်လိုလဲတကယ်မသိရသေးဘူးဟိုတော့ကလည်းရတာလောက်ကမရှိလို့လည်းမသွားကြလားဘယ်လိုလဲမသိဘူးကျွန်တော်တင်ရတော့ကအဲ့ဒီဘက်လူလျားမနေတူပါရဲ့အကန်ကကြွားမမုံမလားကျွန်တော်တို့ဒီကတည်းကနေလူပဲနေလို့ရပါလားဘုံမှာကျွန်တော်တို့ကလောလောဆယ်လောက်ပဲမရှိဆိုရင်ဘယ်လိုသိရကြတာမသိတာ
တကယ်ရင်စခန်းကဒုက္ခတဲ့တူကလည်းသူ့အမြင်ကိုအခုလိုပြောပါတယ
်ဒီမှာကျွန်တော်တို့ကဘာလောက်ခိုင်မှမရှိဘူးဘာစားတော့ quality မရှိဘူးဆိုတော့ကိုကုတလာမီရဲ့ကျင်းမီမွေးမီဆိုတော့မြန်တော်တော်တော်စိတ်ငြိမ်းတာပဲအဲ့လိုမကမတန်ဆိုင်တဲ့လို့သူတို့ဒီတိုင်းငယ်ကနေဟိုနိုင်ငံတော်ရင်ဒီစိတ်အင်းချင်းမှာလောကရမယ်စာသမီးကိုကျေးရမယ်အဲ့လိုစိတ်ထလာရမနော်အဲ့လိုတော့ရှိတယ်သူတို့တော့မှာပါအတိကကျွန်တော်တို့နိုင်ငံသားအခွင့်အရေးလဲလက်တော့စောတော့ခွင့်ရမှသာဒီကျွန်တော်တို့လူတွေကစိတ်အင်းချင်းမှာလို့ကျွန်တော်တို့ယူထားတယ
်အခုလိုပွင့်လင်းရာသီကိုရောက်လာပြီဆိုရင်ဒီခိုင်ပြည်နယ်မြောက်ပိုင်းကအစ္စလမ်ဘာသာဝင်တွေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသားတွေဟာမလေးရှားနဲ့အခြားနိုင်ငံဘက်တွေကိုဆက်လီနဲ့တွားဟုတ်တာတွေရှိတာကြောင့်မြန်မာနဲ့ထိုင်းစတဲ့နိုင်ငံကကမ်းခြေပြင်မှာမကြာခဏဖမ်းဆီးတာတွေဖြစ်ခဲ့ဘူးပါတဲ့
ပြည်သူတွေကခုမိုးစွာရန်ကုန်မြို့ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ထိုင်းမလေးရှားနယ်စပ်မှာ